ာဂျင်တီးနာတရားရုံးရဲ့နိုင်ငံတကာဖန်ဝရမှာတော့ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့နာမည်တွေကိုဖယ်ရှားပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကတောင်းဆိုလိုက်ပါတယ်အင်္ဂါနေ့ကထုတ်ပြန်တဲ့ NUG သဘောထားကြေညာချက်နဲ့ပတ်သက်လို့ NUG ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကိုမိုင်းချင်းနိုင်ငံဇွန်ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့အဲ့တော့ဒီအာဂျင်တီးနာတရားရုံးကနေပြီးတော့ဒီမြန်မာခေါင်းဆောင်တွေနဲ့ပတ်သက်လို့ power ထုတ်တာကိုကြိုဆိုကြောင်းပေါ့နော် NUG ရဲ့ထုတ်ပြန်ချက်ထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့ကိုဒီ power run ထုတ်တဲ့ဒီနာမည်စင်းကနေဖယ်ရှားပေးဖို့တောင်းဆိုထားတာတွေ့ရပါတယ်အဲ့ဒါဘာကြောင့်ပါလဲရှင
်ဒီပထမဆုံးပြောချင်တာလေကျွန်တော်တို့ဒီရိုဟင်ဂျာတွေရဲ့ပေါ့နော်သူတို့အပေါ်ကျူးလွန်ခံရတဲ့အင်မတန်ဆိုးရွားတဲ့ကြောင့်မျိုးတွေပေါ့လေဒီလိုမျိုးတွေကျူးလွန်ခံရတဲ့ကိစ္စတွေဒါရင်းနဲ့ပတ်သက်ပြီးတော့တရားမျှတမှုကိုရှာဖွေတဲ့လုပ်ငန်းပေါ့နော်အထူးသဖြင့်ဒီနိုင်ငံတကာတရားရုံးတွေမှာတရားမျှတမှုရှာဖွေတာကိုအကျွန်တော်တို့နည်းနဲ့ဒါအများတန်းကြိုးလို့တယ်ပူပေါင်းဆောင်ရွက်ခဲ့တာတွေလည်းရှိတယ်ပေါ့လေသို့တော်လည်းအခုဟိုဒီအာဂျင်တီးနားတရားရုံးမှာတရားဆက်ဆိုပြီးတဲ့အခါကျတော့ဒီဖာဝနန်ထုတ်တဲ့အထက်မှာဒါမေးအွန်လိုင်းနဲ့ဒါဆိုးဝင်းနဲ့သူ့ရဲ့အပေါင်းပါတွေပါကြတယ်ပေါ့နော်ဒါအောင်လည်းကျွန်တော်တို့ဒါဖာဝနန်ထုတ်တာလည်းကြိုးလို့တယ်ဒါပေမဲ့ဒီစီးရင်တက်မှာပဲသမရာခေါင်းဦးထင်ကျော်နဲ့နိုင်ငံတော်ရေးတာဝန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါနေတဲ့ကိစ္စကြတဲ့အခါကျတော့တော်ပြားစင်နာကြီးမှာလို့ရှိရင်အဲ့ဒီအခြေအနေပေါ့2019တော့ပါပေါ့လေဒီတဲ့တဲ့ကတက်ဖွဲ့တွေအားလုံးရဲ့ဒီဦးစီးပြီးတော့ဒီချုပ်ကန်ပြီးတော့ပေါ့နော်အမေပေးတဲ့သူဟာဒါကာဝေးဦးစီးချုပ်ပဲပေါ့မင်းအောင်လည်းပဲဒါဆိုဒီ2018အခြေခံဥပဒေအရဆိုရင်ပေါ့အဲ့တော့ဒီမင်းအောင်လည်းနဲ့ဒီကာဝေးဦးစီးချုပ်ကပဲအဓိကပေါ့နော်သူတို့ရဲ့အပေါင်းပါတွေကပဲဒါတာဝန်ရှိတာဖြစ်တယ်အဲ့တော့သူတို့ကိုပဲအဓိကထားပြီးတရားစွဲဆိုတာဖြစ်တယ်ပေါ့လေအဲ့ဒါကတော့မဆိုလို့ရှိရင်ကျွန်တော်တို့ရဲ့သမရဂျီဦးထင်ကျော်ရောနိုင်ငံတော်ရေးတာဝန်ခံပုဂ္ဂိုလ်ပေါ့နော်ဒေါက်တာဆန်းစုကြည်ရောကဒီရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးဒီရေရှည်ပြည်လည်ဖို့ကိစ္စနဲ့ပတ်သက်ပြီးသူတို့အများကြီးကြိုးပမ်းနေတာရှိတယ်ဥပမာဒီကော်ဖီအာနာကော်မရှင်ဘောတို့ဖွဲ့စည်းပြီးတော့ဒါကြိုးပမ်းခဲ့တယ်ပေါ့နော်တောက်ဆောင်တဲ့ရေရှည်တည်တတ်နိုင်တဲ့ဒီဖြည့်ရှိမှုမျိုးအတွက်ကိုသူတို့အဆောင်ရွက်ခဲ့တာရှိတယ်ဒါပေမဲ့အခုချိန်မှာဆိုလို့ရှိရင်ဒါအားလုံးသိတဲ့တိုင်ပဲဒါသမ္မတကြီးဦးထင်ကျော်ဆိုလို့ရှိရင်ဘယ်လိုနေရာလဲမသိဘူးသူဒီနေ့အခြေချုပ်ပဲနေနေရသလားတော့ဆန်းစုကြည်ကိုယ်တိုင်ကိုယ်ဆိုရင်လည်းဒါအကျဉ်းထောင်နေပါပေါ့နော်ကျွန်တော်ပြောချင်တာကတော့သူတို့ကိုယ်တိုင်အခုပြစ်မှုဒီဟိုဒီကျူးလွန်ခံရတဲ့ဒီတဲ့ဟိုပေါ့နော်ဟိုကျူးလွန်ခံရသူတွေပေါ့ကျူးလွန်ခံရတဲ့သူတွေဖြစ်နေအဲ့တော့ဒီကျူးလွန်ခံရသူတွေဖြစ်နေတဲ့တကြားဒီလူတွေကိုတစ်ခါထပ်ပြီးတော့ဒီပြစ်မှုကျူးလွန်ပါတယ်ဆိုပြီးတော့ဖာဝရထုတ်တဲ့စင်းနဲ့မထည့်တာတော့ကျွန်တော်တို့အနေနဲ့ကဘလို့မှလက်မခံနိုင်ဘူးပေါ့လေ။တော့ဒါတဲ့ပုံကြီးကြည့်တာပါလဲဆိုတဲ့အခါကျတော့ကျွန်တော်တို့အခုလက်ရှိအခြေအနေပါဆိုရင်ကျွန်တော်လူဦးတော်လိုက်ပေါ့။ဒါလူဦးတော်လိုက်ဆိုတာကပဲကျွန်တော်တို့ဒီတရားမျှတမှုတွေဒီအမှန်တရားတွေပေါ်ထုတ်နိုင်တဲ့အခြေအနေတစ်ခုကြောင့်ကြိုးပမ်းနေတာပေါ့လေ။ကြိုးပမ်းနေတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့မြန်တော်နိုင်ရေးအတွက်ပေါ့ကျွန်တော်တို့ညီညွတ်မှုအရေးကြီးတယ်ကျွန်တော်တို့ရိုင်ဂျာပြည်သူလူထုတို့တခြားပြည်သူလူထုကြားထဲမှာနားလည်မှုမလွဲဖို့အင်မတန်မှအရေးကြီးပါတယ်လူလူမှုနားလည်မှုလွဲမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီလူမှုသဟာဇတာဖြစ်ဖို့ပေါ့ဒီ social cohesion ပေါ့တောင်အများကြီးထိခိုက်တယ်တောင်ထိခိုက်တယ်ဆိုရင်ကျွန်တော်တို့တော်လှန်ရေးကိုလည်းတနည်းအားဖြင့်ထိခိုက်မယ်ဒါပို့ရင်လည်းပြောရင်ပေါ့ဒီတော်လှန်ရေးကိုထိခိုက်မယ်ဆိုရင်ကျွန်တော်တို့ဆက်ရတာရှိစနစ်ချုပ်နှိမ့်အောင်မလုပ်နိုင်တော့ဘူးဆိုလို့ရှိရင်ကျွန်တော်ဘာမှဖြစ်လာမှာမဟုတ်ဘူးပေါ့လေ
အဖက်မှာကြတော့အခုလိုဒီအရက်သားခေါင်းဆောင်တွေရဲ့နာမည်တွေပေါ့နော်ဒီ Powerland scene နဲ့မှာထည့်သွင်းဖော်ပြတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဒီ Argentina အစိုးရရှေ့နေပေါ့နော်တရလူရှေ့နေကသူရရှိထားတဲ့အချက်လက်တွေအရဒီတသက်အထောက်ထားတွေအရဒီ2019ခုနှစ်ကရိုဟင်ဂျာတွေပေါ်မှာပုံမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကာလအချိန်ပေါ့နော်အဲ့ဒီအချိန်တုန်းကတော်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့ကနေပြီးတော့ဒီအစိုးရခေါင်းဆောင်တွေဖြစ်နေတဲ့အခါကျတော့သူတို့ဒီတရားရုံးကိုပေါ့နော်ခေါ်ယူစစ်ဆေးတင်နေဆိုပြီးတော့ပေါ့လေအဲဒီပုံမှာဒီတရားသူကြီးကလည်းဆုံးဖြတ်ခဲ့တဲ့အတွက်ဒီလိုအရက်သားခေါင်းဆောင်တွေရဲ့နာမည်တွေကိုထည့်သွင်းခဲ့တာဖြစ်တယ်လို့သိရပါတယ်အဲ့တော့ NUG ဘက်ကဒီအရက်သားခေါင်းဆောင်တွေရဲ့နာမည်တွေကိုဖယ်ရှားဖို့ဆိုရင်ရောဥပဒေအကြောင်းအရဘယ်လိုဆောင်ရွက်ဖို့ရှိလဲရှင
်ဒီ2019ပေါ်ဝင်ခြင်းဆိုလို့ရှိရင်တအားလုံးသိတဲ့တိုင်ပဲကျွန်တော်တို့တိုက်ပြပါ2008ဒီဖွဲ့စည်းပုံခြေခံဥပဒေရှိနေတယ်ပေါ့လေ အဲ့ဒါအဲ့ဒီ Facebook ချိန်ကဥပဒေကြဆိုလို့ရှိရင်လည်းထားပါတော့ကျွန်တော်ပုံမှန်တွေတော့အများကြီးမပြောတော့ဘူးပေါ့နော်အဲတကယ်တမ်းဒီတိုင်းပြည်ရဲ့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလက်နက်ကိုင်ရာစုတွေအားလုံးကိုတောင်းပြီးတော့နောက်ဆုံးပေါ့လေဒီအထွေထွေဥက္ကဋ္ဌဦးစီးဌာနလိုခံပြောဆာဟိုတောင်းပန်ပြီးတော့ဆောင်းနေတာကဒါအဲ့ဒီအချိန်ကကာဝေးဦးစီးချုပ်နေပေါ့လေသူရဲ့အပေါင်းပါလေဖြစ်တာ ਉਹ ဆိုတော့ဒီဥပဒေရာကြည့်မယ်ဆိုရင်တော့မှာတာမန်အခြေအနေရာဆိုလို့ရှိရင်တာမန်နိုင်ငံတစ်ခုဆိုလို့ရှိရင်တော့ဒီအဲ့ဒီနိုင်ငံရဲ့ဟိုတမရတို့ဝီကြီးချုပ်တို့စသဖြင့်ပေါ့နော်အကြီးအကဲတွေကဘာပဲဖြစ်ဖြစ်သူတို့တောင်းပန်ကြည့်ကြတာပေါ့လေသို့တော်လည်းပဲကျွန်တော်တို့ရဲ့တိုက်ပွဲထူးခြားချက်ဒီ2008အခြေခံဥပဒေရဲ့အခြေအနေရာဆိုလို့ရှိရင်တော့ဒါအဲ့ဒီကာလမှာတော့အယတားအစိုးရတွေတောင်းပန်ရှိတဲ့သူတွေကဘယ်လောက်ထိတောင်းပန်ယူနိုင်လဲဆိုတော့ဟာဘယ်လောက်ထိတောင်းပန်ရှိတယ်ဆိုတော့ဟာအမြဲတမ်းပြောဖို့ခက်တယ်ပေါ့နော်